ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကပြတ်ကျခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်အပိုင်းစာတွေမှာလေယာဉ်တည်ငြိမ်အောင်လုပ်တဲ့ဆက်ပုံမှန်အနေထားမဟုတ်တာတွေ့ရတယ်လို့လေယာဉ်ပြတ်ကျမှုစုံစမ်းနေသူတွေကပြောပါရယ်ပုံမှန်မဟုတ်တဲ့ဆက်အနေထားကအောက်တိုဘာလတုန်းကပြတ်ကျခဲ့တဲ့အင်ဒိုနီးရှားလိုင်းယာဉ်လေကြောင်းလိုင်းလေယာဉ်ရဲ့ဆက်နဲ့ဆင်တူနေတယ်လို့ကျွမ်းကျင်တဲ့အတိုင်းပိုင်းကပြောပါရယ်အီသီယိုးပီးယားလေယာဉ်အမှတ်စဉ်302ရောလိုင်းယာဉ်လေယာဉ်အမှတ်စဉ်610ပါပြန်တန်းနေစဉ်မှာအမြင့်ပေရာနဲ့ချီရုတ်တရက်တိတိတသာပြောင်းသွားခဲ့တာကိုဂျိုရူးကနေအလိုလျောက်မှတ်ထားတဲ့အချက်လက်တွေမှာတွေ့ရပါတယ်ပြန်တမ်းမှုအမြင့်ရုတ်တရက်တိတိတသာပြောင်းသွားတာကိုကြည်ကြားဖြင့်လေယာဉ်မှုကခက်ခက်ခဲခဲလေယာဉ်ကိုထိမ့်ဖို့စူးစမ်းခဲ့ရပုံရပါတယ်လေယာဉ်နှစ်ဆင်းလုံးပြန်တက်ပြီးမကြခင်လေယာဉ်ဝင်းစီပြန်လာဖို့ခွင့်တောင်းတာလည်းတူနေပါတယ်အီသီယိုးပီးယားလေယာဉ်ရဲ့ပြန်တမ်းမှုအချက်အလက်နဲ့အသက်မှတ်တမ်းတင် black box ဆက်တွေကိုတော့ပြင်သစ်ကလေကြောင်းဆိုင်ရာကျွမ်းကျင်သူတွေစစ်ဆေးနေကြပါတယ်ဒီလေယာဉ်နှစ်ဆင်းလုံးက Boeing ကုမ္ပဏီလုပ် 737 Max 8 အမျိုးအစားတွေဖြစ်တာမို့ American အပါအဝင်နိုင်ငံပေါင်း30ကျော်မှ Boeing 737 Max လေယာဉ်တွေပြန်တမ်းမှုကိုရပ်နားထားပါတယ် 737 Max 8 လေယာဉ်အစင်9,000 လောက်အမှားရှိတဲ့ Boeing ကုမ္ပဏီကတော့လေယာဉ်အစ်စ်တွေပေးပို့တာစိုက်ထားမယ်လို့ကြားသာပေးနေတဲ့ကအကြေညာခဲ့ပါတယ်